အမေရိကန်နဲ့တရုတ်ကြားအပြန်အလှန်ဆက်ဆံမှုမှာဒီတာဝန်ယူတာဝန်ခံမှုရှိရှိနဲ့စီမံခန့်ခွဲရမယ်ဆိုပြီးတော့အမေရိကန်နိုင်ငံကျိုင်းဦးကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်။နိုင်ငံခြားသဘောကောလဲမှုတွေကနေပြီးတော့ပြည်ပခအသွင်မဆောင်လာစေဖို့တိုက်ရိုက်ထိစပ်ဆက်ဆံမှုဟာအကောင်းဆုံးဖြစ်မယ်လို့ပေကျင်းမှာတရုတ်ခေါင်းဆောင်တွေပြောဆိုခဲ့တယ်ဆိုပြီးတော့မစ္စတာဘလင်ကန်ကပြောပါတယ်။သူဟာတရုတ်သမ္မတရှင်ကျင်းပင်နဲ့ရောတရုတ်ထိပ်တန်းတန်တမန်ဝိုင်ရင်နဲ့ပါပို့လင်းလင်းနဲ့အခြေမြစ်ခံခံဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံကျိုင်းဦးကြီးဘလင်ကန်ကပေကျင်းမှာသတင်းတောက်တွေကိုပြောပါတယ်။မကြာခင်သတင်းပတ်တွေထဲမှာအမေရိကန်ကအကြီးအကျယ်တာဝန်ရှိသူတွေတရုတ်ကိုနောက်ထပ်တွားရောက်နိုင်ဖို့လဲမျှော်လင့်ထားတယ်လို့ဝန်ကြီးဘလင်ကန်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ဒါအပြင်တရုတ်တာဝန်ရှိသူတွေအမေရိကန်ပြည်ထောင်စုကိုနောက်ထပ်လာရောက်လဲပတ်ဖို့လဲဖိတ်ကြားထားတယ်လို့ဆိုပါတယ်။တရုတ်သမ္မတဘက်ကတော့အခုဒီစနေပြောဆိုမှုတွေပေါ်မှာကြီးနားမိတယ်လို့ပြောခဲ့ပါတယ်။နှစ်ဖက်စလုံးကတော့အပြန်အလှန်ဆက်ဆံရေးတည်ငြိမ်ရေးဖြစ်ဖို့အတွက်လိုအပ်တယ်ဆိုတာကိုသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းနှစ်ဖက်စစ်ဖက်ဆက်ဆံရေးလမ်းကြောင်းထားဖို့ဆိုတာကတော့တရုတ်နိုင်ငံဘက်ကသဘောတူညီမှုမရခဲ့ပါဘူး။လက်တလောအဖြစ်တာကိုရှေ့ဆက်ဖို့အတွက်တရုတ်ဘက်ကသဘောမတူခဲ့ဘူးလို့နိုင်ငံကျိုင်းဦးကြီးဘလင်ကန်ကပြောပါရယ်အကြက်တဲ့အချိန်မှာစစ်ဖက်ဆက်ဆိုင်လမ်းကြောင်းကိုဆက်ဖွင့်ထားတဲ့လို့အမေရိကန်ဘက်ကပြောပါရယ်ထိုင်ဝမ်ရည်လက်ကြားရန်လူတဲ့တရုတ်လူရက်တွေပေါ်မှာအမေရိကန်ကစိုးရိမ်မကင်းဖြစ်နေတာကိုလည်းတရုတ်တာဝန်ရှိသူတွေကသူပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံကျိုင်းဝန်ကြီးကပြောပါရယ်အမေရိကန်အနေနဲ့ထိုင်ဝမ်သီးခြားလူလက်ရည်ကိုထောက်ခံမှာမဟုတ်ပေမဲ့ထိုင်ဝမ်နဲ့ကိုယ်လက်မှုတွေအပေါ်မှာတရုတ်အနေနဲ့ငြင်းငြင်းချမ်းနဲ့ဖြည့်ရှင်းဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံကျိုင်းဝန်ကြီးကတရုတ်တာဝန်ရှိသူတွေကိုပြောဆိုခဲ့ပါရယ်ခင်ဗျာ